လက်ရှိစစ်ကောင်စီနဲ့အာရခတပ်တော်အေအေတိုက်ပွဲပြင်းထန်နေဆဲဖြစ်တဲ့ရခိုင်တောင်ပိုင်းကဂွားမြို့နယ်မှာပြည်မဘက်ကနေစာနယ်ဇင်းခါတည်ယူခွင့်တွေကိုပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကစပြီးတော့စစ်ကောင်စီကပိတ်လိုက်တယ်လို့တန်တွဲစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံတွေကပြောပါလေ
15ရက်နေ့ကစပြီးကြပါ့ပြီးတော့ခိုင်းနေတော့ဗျာဘာမှစီးဝါလည်းမရှိဘူးစာနယ်ဇင်းခါလည်းချမ်းဒီ15ရက်နေ့ကစပြီးတော့လူပတ်ဆက်လို့မရတော့အခုအရင်ကလူတွေပဲထောက်ခံနေတယ်အင်းအင်းကထောက်ခံချက်တွေပါနဲ့လူတွေပါအဲ့ဒီခွားပေါ်ကထွက်လာလို့ရတယ်ဆန်းလိုက်နေရစပြီးတော့ဟိုဟာပိတ်လိုက်ပြီလူမဖတ်လို့မရတော့
အခုလိုပိတ်လိုက်တာကြောင့်ပြီးမဘက်ကစားနေရိတ်ခါတွေကိုအ धिक အားကိုးနေရတဲ့ဂွားမျိုးနယ်နဲ့တန်တွဲမျိုးနယ်တွေမှာစားနေရိတ်ခါအတော်အခက်ကြုံလာရတယ်လို့လည်းဒေသခံအမျိုးသမီးတူကပြောပါတယ
်ဂွားမျိုးဆိုလို့ရှိရင်ညီမမျိုးပေါ်တော့တိကျမသိဘူးဒါပေမဲ့ဂွားမျိုးနယ်ပေါ့နော်အဲ့မျိုးနယ်ကအရှုရာနေမှာဆိုရင်စံပြက်လက်နေပြီလို့ပြောတယ်ရှင်စံပြက်လက်နေပြီဆိုတော့စံကားကြတော့ဝယ်လို့မရဘူးပေါ့နော်ပြီးတော့ဒီဆားဘက်ကနေပြီးတော့လည်းသူကဒီကိမှာစံကိုတဲခွင့်မပေးဘူးစံတဲတာရဲ့လူတွေဆိုရင်ဖမ်းတယ်လို့ပြောတယ်ရှင်သူကအနည်းဆုံးတော့လူတစ်ယောက်ကို3ပြေပဲတဲခွင့်ပေးရပါနော်3ပြေထဲတိုးပြီးတော့တဲလို့မရဘူးပြီးတော့ဟိုစံတပြေရဲ့ဈေးနှုန်းကလည်း14,000လောက်ဖြစ်နေပြီဆိုတော့လေဟိုအရှုပ်ရဆိုလို့ရှိရင်စားဖို့အဆင်မပြေဘူးဆိုတော့ဒီစကွဲတွေပါလေကြိုးစားရတဲ့အဆင်ပေါ့နော်သမီးနှစ်နှက်ကိုမှတစ်နှက်ပဲစားပေါင်းစားရတာမျိုးစကွဲကြိုးတောက်ရတာမျိုးအဲ့လိုမျိုးဖြစ်နေကြတယ်ရှင
်ကန့်သက်ချက်တွေထုတ်ပြန်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာပြောဆိုလာတော့မတွေ့ရပါဘူးလက်ရှိမှာတော့ရခိုင်တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေရဲ့စားဖို့နေရအတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေကတပိုင်းတစ်နိုင်ကူညီနေကြပေမဲ့လိုအပ်ချက်တွေအများကြီးရှိသေးတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေသခံတွေကပြောပါတယ်
ကျွန်တော်တို့ကတော့ရှိတဲ့ဘောကလူကြီး9,000ကိုကျွန်တော်တို့ကအလူငွေပေါ်မူတည်ပြီးတော့ပဲတွားတဲ့ခါကျတော့အလူချင်းရရင်တော့လူတော့ပေါ့မရရင်တော့မလူပေါ့အဲရတာလည်းဆိုရင်လူလိုက်တယ်မရဘူးဆိုတတ်နေတယ်ပေါ့ဒီလိုပဲကျွန်တော်တို့ကတွားနေတယ်ကျွန်တော်တို့မလူတော့ဘူးဆိုရင်တို့ကတို့အရှင်ပြောင်းမယ်တို့ဖြတ်နိုင်ရပါလားရရလဲကြားလာပြီကြားလာတာကြတော့နည်းနည်းအခက်အခဲရှိတာ
လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်တွဲမျိုးနယ်ကိုအာရခတပ်တော်အေဘက်ကတင်ပိုက်ထားပြီဆိုပေမဲ့တန်တွဲမျိုးနယ်ကနေထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တွေကတော့နေရပြန်ဖို့ခက်ခဲနေကြဆဲဖြစ်တယ်လို့ဒေသခံအမျိုးသမီးတူကပြောပါတယ
်တန်တွဲမျိုးနယ်ကအကုန်လုံးတော့အေးသိမ်းပြီးသွားပြီပေါ့နော်ပြဒီခွားမြုံနယ်ဆိုလို့ရှိရင်ခွားမြုံနယ်အစပ်ပေါ့တိန်တလီဘက်မှာတော့တိုက်ပွဲရဖြစ်ဟိုတလောကတိုက်ပွဲဖြစ်သွားတယ်ပေါ့လေအဲဒီဘက်အချမ်းဆိုရင်တော့ဒီစက်ကောင်စီတွေရှိသေးတယ်ဆိုတော့ဒီတိန်တလီရဲ့ဒီဘက်အချမ်းကိုခြောက်နေအများစုကကြတော့ပဲပြန်လို့မရဘူးဖြစ်နေတယ်ပြန်လို့မရဘူးဆိုတော့သူတို့ကဒီတံတားတွေကိုလည်းရှိုးထားတယ်လမ်းတွေကိုလည်းပိတ်သတိတွေကိုလည်းပိတ်ထားရဲဆိုတဲ့အခါကျတော့လမ်းကြောင်းကလုံးဝခြောက်လို့မရဘူးပေါ့နော်မိသွားလို့ရှိရင်လည်းဟိုဆုံးရတဲ့အချိန်မျိုးမှာရှိတဲ့အခါကျပြန်လို့မရဘူးအဲ့တိတ်တည်းရခုဘက်မှာရှိတဲ့သူတွေဆိုလို့ရှိရင်တော့တာမဲမျိုးတွေကိုပြန်ဝင်လို့ရနေပြီလို့ဆိုရတယ
်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေပြင်းထန်လာတာအခုဆိုရင်ဆယ်လကျော်လာပြီဖြစ်ပါတယ်။အေဘက်ကတော့တန်တွဲအပါဝင်ရခိုင်ပြည်နယ်ကမြို့နယ်10ခုကိုသိမ်းပိုက်ပြီးဖြစ်တယ်လို့ဂွားမြို့နယ်နဲ့မောင်နှံမြို့နယ်တွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ်။တိုက်ပွဲတွေကြောင့်တိမ်းနဲ့ချီတဲ့ရခိုင်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပြီးကျန်းမာရေးပညာရေးစားဝတ်နေရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါ။အခုလိုတိုက်ပွဲတွေကြောင့်အခက်ကြုံနေရတဲ့စစ်ဘေးဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့တွေအနေနဲ့စေဝါနဲ့စာနယ်ရိက္ခာတွေလာရောက်ကူညီပေးကြဖို့လဲအေအေဘက်ကတောင်းဆိုထားတာရှိပါတယ်။အပြည်ပြည်ဆိုင်ရာကြက်ချီနီကော်မတီ ICRC အကြီးအကဲကိုယ်တိုင်ဒီလအတွင်းမှာပဲမြန်မာနိုင်ငံကိုလာရောက်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရင်းနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဆွေးနွေးကြတာရှိတယ်လို့ရခိုင်ပြည်နယ်ကိုလည်းတွားရောက်ခဲ့တယ်လို့ ICRC ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။